တော်ရရှိမှာခင်ဗျာတမရဖြီမှာခြေကံဥပဒေပုံမှန်59စာလုံးနဲ့အခက်တွေ့နေတဲ့ဒေါင်ဆန်းစုကြည်ဟာဥထင်ကျော်ကိုတမရတင်မြှောက်လိုက်ပြီးမိမိအနေနဲ့တမရရဲ့အထက်မှာရှိနေမှာဖြစ်ကြောင်းတမရမှာဆုံးဖြတ်ခွင့်တစုံတရာရှိမှာမဟုတ်ပဲအရာရာကိုမိမိကသာဆုံးဖြတ်မှာဖြစ်ကြောင်းပြောဆိုထားတဲ့အတိုင်းပဲအခုနောက်ဆုံးကြိုးပမ်းမှုခြေလှမ်းတည်အနေနဲ့နိုင်ငံတော်ရဲ့အတိုင်းမြင်ကန်ပုဂ္ဂိုလ်ဖြစ်သွားခဲ့ပါပြီနိုင်ငံတော်ရဲ့အတိုင်းမြင်ကန်ပုဂ္ဂိုလ်ဟာတမရတမကနိုင်ငံတော်ကြီးတစ်ခုလုံးမှာရှိတဲ့ပုဂ္ဂိုလ်များရဲ့အထက်ကနေလွှမ်းခြုံထားတဲ့ယာတူးတစ်ခုတပွဲယူဆနိုင်တာမို့ဒီဥပဒေကြမ်းကိုလွှတ်တော်တွေမှဆွေးနွေးစဉ်ကနိုင်ငံတော်ဆိုတဲ့စာသားကိုပြောင်းမှုအထူးသဖြင့်တက်မတော်သားလွှတ်တော်ကိုယ်စားလှယ်တွေကအပြင်းထန်ကန့်ကွက်ခဲ့ကြပါတယ်။ဒါပေမဲ့ဒီဥပဒေကြမ်းကို NLD လူများစုနဲ့ထိန်းချုပ်ထားတဲ့လွှတ်တော်မှမဲအများစုနဲ့လွဲလင့်တကူအနိုင်ယူအတည်ပြုနိုင်ခဲ့ပါတယ်။ဒီအခြေအနေတွေကြောင့်နိုင်ငံရေးမှာနေရာနဲ့ဩဇာလွှမ်းမှုနေစေတက်မတော်နဲ့အနာရ NLD အစိုးရတို့ကြားပုတ်တိုက်မှုတွေပြင်းထန်လာမှာကိုစိုးရိမ်နေကြီးနဲ့စောင့်ကြည့်နေသူတွေရှိတယ်လို့ပဲအခြေအနေတွေကို NLD အစိုးရကထိန်းကြောင်းသွားနိုင်မှာပါဆိုပြီးတော့အကောင့်မြင်နေသူတွေလည်းရှိပါတယ်။အဲဒီထက်မှအမေရိကန်ပြည်တော်စု Washington DC မြို့တော်အခြေစိုက်မြမရေးကျွမ်းကျင်သူ Priscilla Club လည်းပါဝင်ပါတယ်။ပထမဆုံးအနေနဲ့ဒေါင်ဆန်းစုကြည်နိုင်ငံတော်အတိုင်းမင်ကန်ပုဂ္ဂိုလ်ယာတူးရယူလိုက်တာဟာသတင်းတချို့မှဖော်ပြနေသလိုပဲလွှတ်တော်နဲ့တကွသမရနဲ့အစိုးရအဖွဲ့တစ်ခုလုံးကိုလွှမ်းမိုးချုပ်ကန်ပြီးအုပ်ချုပ်သွားဖို့လားဆိုတဲ့မေးခွန်းကိုတော့ Miss Club ကအဲ့ဒီလိုမမြင်ဘူးလို့ဆိုပါတယ်။
The question of whether she's above the president or beside the president, I don't think that's the point. I think the point is that she wants to be in a position herself according to the rules.
သမရရဲ့အထက်ကနေမလားဘေးကပဲနေမလားဆိုတာတွေထက်ပိုအဓိကကြတာကဒေါင်ဆန်းစုကြည်ဟာအခြေခံဥပဒေကိုကိုယ်တိုင်မနှိမ့်မြှုပ်ပေမဲ့လည်းဒီအခြေခံဥပဒေရဲ့စီမင်းစည်းကမ်းတွေကိုလိုက်နာပြီးလာမယ့်၅နှစ်တာအတွင်းအစိုးရရဲ့မူဝါဒတွေကိုညွှန်ကြားဖော်ဆောင်လို့ရမယ့်နေရာတစ်ခုကို
พันธีย้ายอยู่ไล่ตาบา Necessarily serve in place of the president but she will be by his side and she'll be working with the parliament she will be working with all of the civilian elements in the government try to
ตมรากูไรလှုပ်เสียမလို့อ่ะပဲตมราရဲ့နဘေးမှာရှိနေမှာဖြစ်ပြီးလွတ်တော်နဲ့အလုပ်လုပ်မယ်အစိုးရအဖွဲ့တွေကအရက်သားတွေနဲ့အလုပ်လုပ်မယ်အဒီလိုနဲ့ပဲတိုင်းပြည်ကိုဒီမိုကရေစီစနစ်ပုံမူပြင်လာအောင်စ조사သွားလိမ့်မယ်လို့ထင်မြင်ကြောင်း Miss Club ကပြောပါတယ်ဒါ့အပြင်အစိုးရသွားတဲ့ဥတီကျဲလမ်းကြောင်းကိုရောက်နိုင်အောင်အုတ်ချွေရင်မန်နိုင်နဲ့ဥပဒေပြည့်ရင်မန်နိုင်နှစ်ရကြားမှာပေါင်းဆက်ညှိနှိုင်းပြီးသွားလိမ့်မယ်လို့ယူဆကြောင်းလည်းပြောဆိုပါတယ်ဆက်လက်ပြီးစစ်တပ်နဲ့ဒေါင်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရတို့ကြားဆက်ဆံရေးနဲ့ပတ်သက်ပြီးရှေ့အလားအလာကိုမေးမြန်းရမှာသမရဦးသိန်းစိန်အစိုးရလက်ထက်ကရှိခဲ့တဲ့စစ်တပ်နဲ့အစိုးရကြားဆက်ဆံရေးထက်တောင်ပိုကောင်းလာနိုင်တယ်လို့ Miss Clark ကဆိုပါတယ
် This 5 years will be marked consistently constantly by negotiated differences between the military and the NLD
ဒီငါးနှစ်တာအတွင်းမှာစစ်တပ်နဲ့ NLD တို့အကြားမတူတာတွေကိုပိုပြီးတောင်တည်တည်ငြိမ်ငြိမ်နဲ့ညှိနှိုင်းဆောင်ရွက်လာနိုင်လိမ့်မယ်လို့ထင်ပါတယ်။သမရဦးသိန်းစိန်အစိုးရလက်ထက်လုံခဲ့တဲ့ငါးနှစ်ကိုပြန်ကြည့်ရင်စစ်တပ်နဲ့ NLD ကြားကြက်ခိုင်ပုံပြေးပါတီကိုတဆင့်ကြားကန်ဖျက်ဆီးပြီးမှသွယ်ဝှိုက်ဆက်ဆံခဲ့ကြရတာပါ။ဒီဆက်ဆံရေးလမ်းကြောင်းဟာတော်တော်ဆိုးခဲ့ပါတယ်။ဘာဖြစ်လို့လဲဆိုတော့ကြက်ခိုင်ပုံပြေးပါတီတွင်မှာတဲ့အချင်းချင်းအပြိုင်တိုက်ခိုက်နေခဲ့ကြတာပါ
So now you have the NLD and the military negotiating directly
with each other. NLD နဲ့စစ်တပ်ကြားမှာတိုက်ရိုက်ဆက်သွယ်လာနိုင်ပါပြီ။ကြားလူခံနေကြမလို့တော့ပါဘူး။ညှိနှိုင်းမှုတွေမှာတခါတည်းရန်ပုတ်တိုက်မှုပြင်းထန်တာရှိနိုင်တယ်လို့ပဲ။ကျန်တဲ့အချိန်တွေမှာတော့ဘုံရည်တီချက်ကိုအတူတူရှာဖွေကြမှာပါလို့ Washington DC မြို့တော်အခြေစိုက်မြမအရေးကျွမ်းကျင်သူ Priscilla Club က RFP လွတ်လပ်တဲ့အာရှအသံနဲ့ဆက်သွယ်မိမြန်ရမှာသူ့ရဲ့ထင်မြင်ယူဆချက်တွေကိုပြောသွားပါရခင်ဗျာ။